ဟုတ်ကဲ့ရေသားစုဆရာဝန်ကြီးဒေါက်တာစဝင်းခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုဒီရေကြီးရေရှမ်းမှုကပြင်းပြင်းထန်ထန်ပေါ့နော်မကြုံစဘူးလောက်အောင်ဖြစ်လာတဲ့အခါကျတော့ဒီအရေးပြားယောဂါတွေအပါအဝင်ဆရာကြီးဒီကုဆက်ယောဂါတွေမကုဆက်ယောဂါတွေပြင်းပြင်းထန်ထန်ဖြစ်လာမှာစိုးရင်ရတဲ့အတွက်ဘာကြောင့်အခုလိုဖြစ်လာမှာစိုးရင်ရတာလဲဘယ်လိုယောဂါတွေဖြစ်နိုင်တာနောက်ဘလို့ကြိုတင်ကာကွယ်ပြီးတော့လိုအပ်တဲ့ကုသမှုတွေလုပ်တင်တာကိုအဓိကပြောမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီ
းဟုတ်ကဲ့ဟိုဟုတ်ပါတယ်ဒီရေကြီးရေရှာကကျွန်တော်မြန်မာပြည်မှာဟိုတနေ့ခြားလောင်းနည်းနည်းခြားလောင်းဖြစ်လို့ရှိတယ်နော်ခါတိုင်းကမြေဝန်းနေမှာပဲဖြစ်တယ်ဘောနော်အခုချိန်ကြီးကောင်းဝေါ်ဒေတာလိုနေရာတွေမှာဖြစ်တယ်မြေကြုံစူးလောက်အောင်ဆိုပြီးကျွန်တော်လည်းဖတ်ရပါတယ်အဲ့တော့အဲ့လိုမျိုးရေကြီးရေရှာဖြစ်တဲ့အခါမှာကျွန်တော်တို့သိထားဖို့ကကျွန်တော်ရိုးရိုးဒီရေတွေကမြောင်းရေချောင်းရေတွေမကပဲနဲ့လူနေတဲ့နေရာတွေဝင်လာတဲ့အခါမှာဥမာအိမ်နာလိုနေရာမျိုးကမတန့်ချင်းနဲ့ဟိုဂျီတွေဟိုအညစ်ဂျီတွေတခြားပစ္စည်းတွေစိတ်ယုံနေအဲ့ကဓာတုတွေကပစ္စည်းတွေတခြားအသုံးဆောင်တွေအားလုံးကရောပြီးတော့ကျွန်တော်ဒီရေကရိုးရိုးရေမဟုတ်ပဲနဲ့ဒီကူးဆက်ပြီးတော့ညဉ့်ညမ်းနဲ့ဟိုရေဖြစ်နေတယ်အဲ့ဒါကိုကျွန်တော်တို့အချိန်ကြာမြင့်စွာကျွန်တော်ရဲနေချီကြတယ်တချို့ဆိုရက်သက်သမန်ချီကြတယ်ဆိုတော့အဲ့ဒါတွေကိုအချိန်မတန့်ရှင်းတဲ့ရေတွေရက်သက်သမန်ချီအချိန်ကြာကြီးချီပြီးတော့တွေ့နေရတယ်ဆိုတာတစ်ချက
်ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလို့ဒီညဉ့်ညမ်းတဲ့ရေရေရှိကြုံရတာပြင်နောက်ထပ်ရဘလို့စုံစရာအချက်ရှိသေးတယ်ဆရာကြီ
းနောက်တစ်ခါတစ်ချိန်လုံးကျွန်တော်တို့ကရေထဲမှာနေတော့စုံစွတ်နေစုံစွတ်နေတယ်ဆိုရင်ဒါတစ်ချက်နောက်တစ်ခါမတန့်ရှင်းတဲ့ပတ်ဝန်းကျင်ဖြစ်သွားတယ်။နှုံးနေကြံခဲ့တယ်။အဲ့လိုမျိုးအကုန်လုံးရောတယ်ဆိုအဲ့ဒီသုံးချက်ကြောင့်ဒီအရေးသားယောဂါတွေတခြားကုသယောဂါတွေအများလာတယ်ဆိုတော့အရင်ဆုံးပြောချင်ပ
ါဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီရေနဲ့ပတ်ဝန်းကျင်ညဉ့်ညမ်းမှုရေရှည်စွတ်စွတ်မှုတွေကြောင့်ပေါ့နော်ဘလို့အရေးသားနဲ့ကုသယောဂါတွေဖြစ်လာနိုင်လဲဆရာ
။ဟုတ်ကဲ့ကျွန်တော်တို့အရေးသားဆိုတာကိုခန္ဓာအင်္ဂါစိတ်ပိုင်းဆိုသူကအပြင်မှာဘာပဲပြောင်းလဲပြောင်းလဲသူဟာအမြဲဟိုထိတွေ့ခြင်းကိုခံရတဲ့အတွက်သူမှာတော့ပြဿနာအမြဲဖြစ်နေရှိပါတယ်ဗျပထမဆုံးပြောချင်တာကတော့ကုသယောဂါတွေပေါ့နော်ဒီကောမှာအများနေတဲ့ကုသယောဂါတွေအခုချိန်ကျတော့ပိုများလာတယ်ဒုတိယဒီဘက်တီးရီးယားဒီယောဂါတွေပေါ့ကျွန်တော်တို့ဒီအိမ်နာတွေကအရေးကြီးဆိုရင်အီကိုလိုင်းဆိုတဲ့ဘက်တီးရီးယားရှိတယ်နောက်အရေးကြီးမှာအမြဲတမ်းဖြစ်နေကြဆက်ဖလိုကော့ကတ်တော်တော်ပေါက်ကဆိုတဲ့ဒီဘက်တီးရီးယားတွေကြောင့်ဝင်ကျွတ်နာတွေထပ်ပြီးတော့ကြီးလာရင်အနာပစုတ်ကြီးတဲ့ထပ်ကြီးလာရင်ဥမာခြေထောက်တစ်ခုလုံးရောင်ရမ်းပြီးတော့သွေးစိတ်တက်တဲ့အနာတွေဒါဖြစ်လေရှိပါတယ်နောက်ထပ်ဖြစ်တာကတော့ဖန်ကယ် infection လို့ခေါ်တဲ့မှုန်ယောဂါတွေဖြစ်တယ်သူကအချိန်လုံးစွတ်စုံနေပြီးတော့အဝတ်စားတွေရတယ်စုံနေတဲ့အခါကျတော့ဒီဟာမှုတွေကိုပေါက်ပွားဖို့ကျွန်တော်တို့ဟိုအကောင်းဆုံးအချိန်တွေဖြစ်တာပေါ့ဒါမို့ခြေကြားထဲမှာတဲဝဲစားတာတွေနော်ပေါင်တို့ဟိုပြင်ပါလို့လူနေရာတွေမှာပွေးပေါက်တာတွေအဲအဲ့လိုမျိုးတွေရတယ်ဒါအများကြီးဖြစ်ပါတယ
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီစွန့်ရတဲ့ကုသယောဂါတွေရှိသေးလားဆရာ
နောက်တစ်ခါဖြစ်လေမရှိတယ်ကျွန်တော်တို့ leptospirosis ဆိုတဲ့ bacteria ယောဂါတင်ပြီးအဲ့အကြောင်းတွေပြောချက်သူ leptospirosis spiral ဆိုတဲ့ bacteria ကကျွန်တော်တို့ဒီသရိုက်ဆန်တွေထဲမှာနေတာပေါ့နော်သရိုက်ဆန်တွေရဲ့စီးထဲမှာသူကဟိုအမြဲတမ်းပါတယ်ပုံမှန်အားဖြင့်တော့လူနဲ့ထိတွေ့မှုမရှိဘူးအခုကသရိုက်ဆန်တွေရေထဲမှာဆိုတဲ့အတွေ့အဲ့ဟိုသရိုက်ဆန်ရဲ့အဲ့စီးထဲကပါလာတဲ့ leptospira ဆိုတဲ့ bacteria ရေထဲမှာရှိပြီသူကရေပြားနဲ့ထိတွေ့တဲ့အခါမှာစုံစွနေတဲ့ရေပြားကိုသူကဖောက်ပြီးတော့ဟိုလူရဲ့ကိုယ်ခန္ဓာတွေကိုဝင်သွားတယ်ဝင်သွားတဲ့အခါကျရင်ကိုယ်ခန္ဓာကဒီဟိုဖျားလာတာအသားတွေဝါတာအသေးရောက်ပြီးတော့တချို့ဟိုတိတ်ဆိုးတယ်ဆိုရင်အတွင်းကလေးစားတွေပြက်စီးပြီးတော့အသက်သေဆုံးတာဖြစ်အောင်ဖြစ်နိုင်တဲ့ဟိုကုသယောဂါတခုလည်းကျွန်တော်တို့တတိပြုလို့ပါတယ်ဒါကုသယောဂါတွေအကြောင်းပထမဆုံးပြောတာပ
ါဟုတ်ကဲ့ဆရာဒီနေရာမှာနောက်ရောဒီကုသမဟုတ်တဲ့သုံးရံယောဂါရှိသေးလားဆရာကြီ
းဒုတိယတစ်ခုကတော့အရေးပြားမှာဟိုအလားချက်တွေဟိုနောက်ဓမ္မတဲ့တဲ့ဟိုတောင်ရမ်းမှုတွေဟိုဟိုရာနာလိုဟာမျိုးတွေအများကြီးဖြစ်ပါတယ်ခုနပထမဆုံးပြောခဲ့သလိုပဲဒီရေကမတန့်ဘူးနောက်အညစ်ကြေးတွေရေထဲမှာပါနေတယ်ဓာတုပေဒါပစ္စည်းတွေပါနေတယ်အဲ့ဒါဆိုရင်ဟိုဖြစ်တဲ့အထည်ရဲ့ဥစ္စာပေါ်မှာမူတည်ပြီးတော့က ကျွန်တော်တို့တုံ့ပြန်မှုကြီးများတဲ့ဟိုညာနာတွေနောက်အလားချစ်တွေအဲ့ဒါတွေကအများရန်ဖြစ်တယ်အဲ့ဒါဆိုရင်ဟိုနီးနေရောင်းနေနေရားတယ်ကုတ်ကုတ်တဲ့အခါကျတော့နောက်ထပ်ပိုးဝင်တာကြီးဆက်ဖြစ်တယ်အနာတွေဖြစ်တယ်ဆိုပြီးတော့ဟိုဆင့်ကဲဆင့်ကဲဟိုဖြစ်လာနိုင်တဲ့ဥစ္စာတွေဒါဖြစ်တတ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရောဒီရည်ကြီးမှုထဲသတိပြုသင့်တဲ့ယောဂမျိုးရှိသေးလားဆရာ
နောက်တစ်ခုကတော့ငခုရှိတယ်ရေပြားမှာငခုရှိတယ်တချို့လူတွေကခြေထောက်တွေပါတယ်မှာအနာတွေရှိတယ်နော်ဒဏ်ရာတွေရှိတယ်အဲ့ဒီကောင်တွေကကျွန်တော်တို့ရေထဲမှာတစ်ချိန်လုံးဟိုစုံနေတဲ့ခါမှာမျိုးဤပြီးတော့ပျော့ပြီးတော့ maturation လို့ခေါ်တယ်ဒီရေပြားဟိုပျော့ပြီးတော့ဒီအနာဘတ်တွေကဟိုကွာထွက်ပြီးတော့ဘယ်လိုပြောမလဲကျွန်တော်တို့ဟိုဟိုပုတ်ပွားတဲ့အနာမျိုးတွေပေါ့နော်အဲ့လိုမျိုးတွေအကြည့်လဲဖြစ်သွားနိုင်တယ်အဲ့ဒါဆိုရင်စိုးစိုးရွားရွားလည်းဖြစ်နိုင်ပါတယ်ဒါလည်းတစ်ခုမှတ်သားစရာပ
ါဟုတ်ကဲ့ဆရာအဲ့တော့ဒီကုသမဟုတ်တဲ့ဒီယောဂမျိုးစာနောက်ထပ်သတိပြုဆရာရှိသေးလားဆရာ
နောက်တစ်ခါကျတော့ရေထဲမှာနေတော့ရှောက်သွားတဲ့အခါဟိုဟာနဲ့ချစ်ဒီဟာနဲ့ချစ်ဒါရင်းနဲ့ဆိုရင်ကျွန်တော်တို့ဒဏ်ရာတွေပေါ့နော်ချိခိုက်ပုံးပဲ့ဒဏ်ရာတွေရတယ်ဒါအများကြီးအများလို့လို့ဖြစ်ပါတယ်ဟိုဥမာဟိုတင်းငုတ်တို့ရှိတာလည်းမသိဘူးကြောက်ကြမ်းချီတာလည်းမသိဘူးဆိုတဲ့အခါကျတော့ဒီဟာတွေကပုံပဲ့တာတွေထိကြိုက်တာတွေရေပြားပုံပဲ့တာတွေဒဏ်ရာတွေရတယ်ဖြစ်လေးရှိတယ်နောက်ပိုးထဝင်ပြီးတော့နောက်ဆက်တွဲပြဿနာတွေအဲ့ဒီကနေစသွားနိုင်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ